င်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးလုပ်မယ်ဆိုတဲ့ညွှန်ကြားချက်ကိုတပ်ဆိုင်ရာပြည်နယ်အစိုးရကပြန်ရုပ်သိမ်းသွားပေမဲ့စစ်စင်ရေးတွေအရှိန်မြင့်နေစေရှိပြီးရခိုင်အရက်သားတွေတေဆုံထိခိုက်အစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အခြေအနေပေါ်ပြည်ပရောက်တိုင်းရင်းသားအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။အရက်သားတွေတေချေထိခိုက်ဒဏ်ရာရနေတဲ့ရခိုင်ပြည်နယ်တဝန်းတပ်မတော်ရဲ့နယ်မြေရှင်းလင်းရေးလှုပ်ရှားမှုတွေကိုမြန်မာစိုးရအနေနဲ့ရပ်တန့်ပေးဖို့လိုအပ်နေကြောင်းအမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌဦးသိန်းထွန်းစံက VOA ကိုပြောပါတယ
်။အစိုးရအနေနဲ့စစ်တပ်ကိုအခုလိုလုပ်နေတဲ့နယ်မြေရှင်းလင်းရေးတွေကိုရပ်တန့်ဖို့အတွက်ပြောတင်တယ်။အတင်ပြတင်တယ်။သူမဟုတ်ရင်တော့သူတို့သဘောမတူဘူးဆိုတဲ့အကြောင်းသူမဟုတ်ရင်တော့ဒီလိုမျိုးဟာပြင်းထန်လို့နေဆိုတဲ့အကြောင်းတဲ့မီဒီယာတွေကတချင်းအတိပေးတဲ့နယ်လို့ထင်ပါတယ်ဒီဗီဒီယို
မြန်မာစစ်တပ်ကတော့သူတို့ရဲ့စစ်စင်ရေးတွေဟာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ရွာတွေထဲဝင်ရောက်လှုပ်ရှားလာတဲ့အတွက်တံပြန်ချိန်မုန်းတာဖြစ်တယ်လို့သတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားတာပါ2019ခုနှစ်ကရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးမှာလဲရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုတံပြန်နှိမ်နှင်းရေးဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ရိုဟင်ဂျာ9သိန်းကျော်ကိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းကျပ်မောင်းထုတ်ခဲ့တဲ့ပုံစံမျိုးရခိုင်လူမျိုးတွေကိုလည်းအလားတူလှုပ်ဆောင်နေတယ်လို့မြင်ကြောင်းဦးသိန်းထွန်းစံကပြောပါတယ
်အခုပုံစံကကြည့်ရတာသူတို့2016-17ကဒီမွတ်စလင်တွေကိုရှင်းလင်းခဲ့တဲ့ပုံစံမျိုးဆက်လက်လုပ်နေတာတွေ့ရပါတယ်ဒါဆိုရင်အစိုးရရောဒီစစ်တပ်ကောပေါ့နော်တစ်ချိန်ကြရင်ဒီဟာကိုနိုင်ငံတကာစီမှာ ICJ လို့ဟာမျိုးမှာရှင်းရမယ့်ဟာမျိုးဖြစ်နေပါလိမ့်မယ်လို့
ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လုံရက်ကမှန်နေတယ်လို့ယူဆရင်ဒါမှမဟုတ်ဘယ်သူတွေဘလောက်ထိပြင်းပြင်းထန်ထန်ပြစ်မှုကျူးလွန်နေတယ်ဆိုတာပြည်သူတွေမှန်မှန်ကန်ကန်သိရဖို့သတင်းလွတ်လပ်စွာယူခွင့်ပေးပါလို့မြန်မာအစိုးရကိုအမေရိကန်အခြေစိုက်ကချင်မဟာမိတ်ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကတိုက်တွန်းလိုက်ပါတယ
်လွတ်လပ်စွာသတင်းရယူနိုင်ခွင့်ပဲဖွင့်ပေးတယ်ဆိုတော့တကယ်ပြစ်မပြစ်ကအကုန်လုံးတည်သွားပါလိမ့်မယ်။နောက်တစ်ခုကတော့ဒီလိုဒုက္ခရောက်နေတဲ့လူကိုပို့ဒီအခုညီထောက်ပံ့ပြီးတော့ကျွန်တော်ကချင်ပြည်မှာဖြစ်ခဲ့ပြီးသွားပဲ။အခုရခိုင်မှာပြန်ဖြစ်နေရပါတော့။အခုအရင်တော့ဥနေဝင်လောက်ခဲ့တယ်မြတ်ဖြတ်လေးဖြတ်ကြည့်ပဲလိုက်လုံနေဆိုတော့အဲ့ဒါတော့တဘာဘောမကြောက်ဘူ
း။ဒါအပြင်ရခိုင်ပဋိပက္ခအရေးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကအချိန်မီမပြေရှင်းနိုင်ဘူးဆိုရင်ရခိုင်တိုင်းရင်းသားတွေနဲ့ဗမာတိုင်းရင်းသားတွေကြားယုံကြည်မှုတိဆောက်ရေးအလံဝေးဖို့ပဲရှိကြောင်းဂမ်ဆန်အန်ဆန်ကပြောပါတယ်။
ကိုဆိုးတာကကျွန်တော်ရဲ့အကုန်လုံးထင်ထားတဲ့မြမအကျိုးစီးပွားအတွက်ကဗမာလူမျိုးတွေပဲလူမျိုးစွဲဝါဒီတွေရှိရဲဆိုရဲဟာရပေါ့အစိုးရရဲ့ဝါဒီတွေကိုထောက်ခံနေတဲ့သဘောထားတော့ရှိနေချင်းကိုဖော်ပြနေတယ်ကျွန်တော်ခံစားရတယ်ဗျ
လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆွဆွဲချက်နဲ့နိုင်ငံတကာတရားရုံးတွေရဲ့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရတဲ့မြန်မာတပ်မတော်ဟာအခုရခိုင်လူမျိုးတွေရဲ့ဒေသတွေမှာနောက်ထပ်စစ်ဆင်ရေးလှုပ်လာတာလှုပ်ဖို့ရှိနေတဲ့အခြေအနေတွေဟာမြန်မာအစိုးရဘက်ကအတော်လေးတာဝန်မဲ့တဲ့လုပ်ရဲလို့မြင်ကြောင်းဒီတိန်ချေဆိုင်မြမလူခွင့်ရေးလှုပ်ရှားမှုကွန်ရက် BHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOE ကိုပြောပါတယ
်ဒီ3-4နှစ်လောက်မှာပဲဒီလိုမျိုးပဲပြန်ပြီးတော့ဒီဒေသမှာပဲပြန်ပြီးတော့နေမင်းရှင်းလေးပြန်လုပ်မယ်ဆိုတော့တော်တော်ကြီးကိုတာဝန်မဲ့လွှင့်ရကြတယ်။ဒါကြောင့်လဲဆိုတော့ဒီစစ်တပ်ကဂျင်နိုဆိုက်တစ်ချိန်တော့ကျူးလွန်ခဲ့ရဆိုတော့ကအင်မတန်မှလူမဆန်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တာ။အခုကျွန်တော်တို့ကြားသိနေရတဲ့သတင်းအရဆိုရင်ဟိုရွာသားတွေကိုဖမ်းပြီးဟိုစစ်ဆေးနေတာပေါ့နော်။စစ်ဆေးတယ်ဆိုတော့လည်းဒါကောင်းကောင်းစစ်ဆေးတဲ့မင်းများတာမဟုတ်ဘူး။သူတို့ကိုနှိမ့်ဆက်တာတွေပါတယ်၊ညှဉ်းပန်းနှိမ့်ဆက်တာတွေပါတယ်ဒီထဲမှာ။ပြီးကျွန်တော်အခုတွေ့ရတဲ့တပ်ပုံတွေကျွန်တော်တို့စီတက်လာတဲ့အချိန်မှာဆိုအရသားတယောက်ဆိုရင်စနိုက်ပါနဲ့ပြစ်တက်ခံရတာရှိတယ်။နောက်အဲ့လိုပဲဟိုကလေးလေးတယောက်ဆိုရင်ဘုံကြီးထိပြီးတော့ဘုံဆန်ထိပြီးတော့ရိုင်းဂျာကလေးလေးတယောက်ဒါက17လရွယ်ဘူတီတော်မှာဟိုပြီးရင်းနေရတယ်ဆိုတော့အဲ့ကလေးလေးဟို17လရွယ်ကလေးလေးပြီးသွားတာပေါ့နော်ဆိုတော့ဒါမျိုးအရသားတွေကိုတက်ပြတ်တာတွေထိခိုက်နေတယ်တော်တော်များလာနေပြီဖြစ်ပြီ
းဒါအပြင်အစိုးရဘက်ကနေထိခိုက်ဒဏ်ရာရတဲ့အရသားတွေစစ်ဘေးဒုက္ခသည်တွေအတွက်အကာအကွယ်ပေးစောင့်ရှောက်တာမျိုးမတွေ့ရဘူးလို့ဦးကျော်ဝင်းကဆိုပါတယ
်အစိုးရကတစ်ဖက်မှာကျတော့ဟိုစစ်တပ်ကဒီဟိုစစ်စင်ရေးလုပ်မဲ့အော်ကျွန်တော်တော့ခွင့်ပြုတယ်နိုင်ငံတကာတရားရုံးမှာတော့ခွင့်ရုံးမှာတော့တရားရင်ဆိုင်နေရတဲ့ဒီစစ်တပ်ရဲ့လုပ်ရက်ကိုပဲထပ်ပြီးတော့လုပ်ခွင့်ပြုတယ်တစ်ဖက်မှာကျတော့ဒုက္ခရောက်နေတဲ့ရဲသားတွေကိုကူညီဖို့ပြက်ကွက်တယ်ဆိုတော့ကျွန်တော်တို့ပြင်စင်းသားနေတာစစ်တပ်နဲ့လက်ရှိအနိုင်အစိုးရဆိုတာတကိုင်းနေတဲ့ပြသေးတဲ့တန်နဲ့ဖြစ်နေပြီးတော့တစ်ဖက်မှာတိုင်းရင်းသားတွေလူနည်းစုတွေကိုတို့တွေဒီလိုမျိုးနှိပ်စက်သလိုဒုက္ခပေးသလိုဥပမာပြေးခွဲအုပ်ချုပ်သလိုဖြစ်နေရဆိုတာဒါတော်တော်လေးထင်ရှားနေပါတယ
်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်ပြုမထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတော့ဒေတာတစ်ခုလုံးမှရိုက်ခတ်လာနေတဲ့ရခိုင်အကြမ်းဖက်ပဋိပက္ခဖြည့်ရှင်ရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြီးခဲ့တဲ့တောက်ကြာနေ့ကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်။